mingla wa shin lo lat de a sha tan rfa ye 2024 khu ne zon la 25 ya ni inga ni nya bai season rwe go american pi yaung su washington dc myo daw ga ni satin thaut lwin ni ba bi shin ကျမဝင်းမာထွန်းမာရှင်ဒီနေ့ညအစီအစဉ်မှာအပြစ်ခတ်ရဲစဲထားတဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြန်ဖြစ်နေတဲ့အကြောင်းနဲ့အတူနောက်ဆုံးရသတင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်မန္တလေးတိုင်းမရရမြို့နယ်မှာဒီနေ့မနက်ပိုင်းကစလို့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။မရရမြို့နယ်အရှိချမ်းအင်ဂျင်မြိုင်ရွာကစစ်ကောင်စီရဲ့အထိုင်ချတပ်စခန်းကို PDF ပူးပေါင်းတပ်တွေကစတင်တိုက်ခိုက်ရာကနေတိုက်ပွဲပြင်းထန်နေတာပါ။စစ်ကောင်စီတပ်ကလည်းလေကြောင်းကနေဘုံကျဲနေတာကြောင့်အင်ဂျင်မြိုင်ရွာနဲ့အနီးနားရွာတွေကဒေသခံ3,000ကျော်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ရှင်။ရခိုင်ပြည်နယ်တောင်ကုန်းမြို့အဝင်အထွက်တွေကိုစစ်ကောင်စီကတလားနီးပါးကြာပိတ်ဆို့တင်းကျပ်ထားတာကြောင့်မြို့တွင်းမှာဆေးဝါးတွေပြက်လက်ပြီးတော့အခြေခံစားတောက်ကုန်တွေလည်းဈေးတက်နေပါတယ်။အရင်ကအဝင်အထွက်ဂိတ်တွေကိုပိတ်ထားပေမဲ့ဆေးဝါးအခြေခံစားတောက်ကုန်နဲ့ကုန်စီတချို့တည်ယူခွင့်ရပြီးတော့အခုဇွန်လပထမပတ်ကစလို့အဲ့ဒီကုန်ပစ္စည်းတွေတည်ယူခွင့်ကိုပါကန့်သတ်လိုက်တာလို့ဒေသခံတွေကပြောပါတယ်။ကုန်ပစ္စည်းတွေရှားပါလာတဲ့အတွက်ကုန်စီစီးဆင်းမှုအတွက်လမ်းတွေပြန်ဖွင့်ပေးစေလိုတယ်လို့တောင်ကုန်းမြို့ကန်တွေကပြောပါတယ်ရှင်။တိုင်ဦးချင်းထောင်မှာရိုင်းနှက်တိုက်ပိတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသူ30ကျော်ကိုတိုက်ထဲကနေထုတ်ပြီးတော့စေဝါကုသခွင့်ပေးဖို့အပအဝင်အချက်5ချက်ကိုနိုင်ငံရေးအကျဉ်းသားတွေကိုကူညီနေတဲ့အဖွဲ့၈ဖွဲ့ကဒီနေ့တောင်းဆိုလိုက်ပါတယ်။အဲ့ဒီအကျဉ်းသူတွေအတွက်ထောင်ဝန်စာလက်ခံဖို့မိသားစုနဲ့အဲ့တွေ့ခွင့်ပေးဖို့တိုက်ထဲကနေအမြန်ဆုံးထုတ်ပြီးတော့စေကုသပေးဖို့တင်စီထားတဲ့အကျဉ်းသူတွေရဲ့ပစ္စည်းတွေကိုပြန်ပေးဖို့နဲ့ထောင်ပြောင်းစဉ်အကြောင်းအမျိုးမျိုးပြပြီးတော့ထတ်တိုးတရားစွဲထားတဲ့ပုံမှန်တွေကိုပယ်ဖြတ်ပေးဖို့ဆိုတဲ့အချက်တွေကိုတောင်းဆိုခဲ့တာပါရှမ်းပြည်နယ်အရှိပိုင်းတာချီလိမ့်မြို့မှာမနေ့မနက်ပိုင်းကအထောက်ထားမဲ့တရုတ်နိုင်ငံသား80နီးပါးကိုစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့နဲ့ပူးပေါင်းအဖွဲ့တွေကဖမ်းဆီးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။တာချီလိမ့်မြို့မဲကောင်ရက်ကွက်လေးလမ်းမှာရှိတဲ့နှစ်ထပ်အိမ်အတွင်းကနေဖမ်းဆီးမိခဲ့တာပါ။တာချီလိမ့်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကလည်းအွန်လိုင်းငွေလိမ်ကိုင်းနဲ့ဆက်ဆက်ပြီးတော့တရုတ်နိုင်ငံသား150ကိုဖမ်းဆီးခဲ့တယ်လို့တရုတ်ပြည်သူလုံခြုံရေးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးတော့စင်ဟွာသတင်းမှာဇွန်လ19ရက်နေ့ကဖော်ပြခဲ့ပါတယ်။စစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းအတွင်းအွန်လိုင်းငွေလိမ်ကိုင်းနဲ့ပတ်သက်တဲ့တာချီလိမ့်ကနေရာ10ခုကိုဝင်ရောက်စီးနင်းခဲ့ပါတယ်ရှင်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်စီးပွားရေးကျဆင်းလာတာနဲ့အထွေထွေအကျပ်အတဲတွေကြုံနေရတဲ့မြန်မာနိုင်ငံမှာလူဦးရေ42တန်းကဆင်းရဲမွဲတေမှုနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကမနေ့ကထုတ်ပြန်ပါတယ်။ဒါဟာမြန်မာနိုင်ငံလူဦးရေရဲ့85ရာခိုင်နှုန်းကျော်ရှိပါတယ်။ဒါ့အပြင်လူပေါင်း73တန်းကျော်ကလည်းစားနပ်ရိခာမလုံလောက်မှုနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးမှာပူးပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးဝါးဆုံးနိုင်ငံအဆင့်3နေရာမှာဆက်ရှိနေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်တဲ့လူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစဉ်ခန်းစာမှာဖော်ပြပါဗျ။မြန်မာနိုင်ငံဟာလူကုန်ကူးမှုပပျောက်ရေးစံနှုန်းတွေမပြည့်တယ်လို့သိတာထင်ရှားတဲ့ကြိုးပမ်းဆောင်ရွက်မှုတွေမရှိခဲ့ဘူးလို့ဆိုပါတယ်။ဒါအပြင်လူကုန်ကူးမှုနဲ့အဓမ္မလုသားစေခိုင်းမှုတွေမှာအစိုးရကိုယ်တိုင်ပါဝင်ပတ်သက်နေတဲ့နိုင်ငံ73နိုင်ငံစည်းရင်းမှာမြန်မာနိုင်ငံပါဝင်နေပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်ဟိုင်ကင်သဘောတူညီချက်အရ9လကျော်ကြာတိုက်ပွဲတွေရက်စဲနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနဲ့နောင်ချိုမြို့နယ်တွေမှာဒီနေ့မနက်ကတိုက်ပွဲတွေပြန်လည်ပြင်းထန်နေပြီးတော့အရသား2ဦးထပ်မံတေဆုံးခဲ့တယ်လို့4ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ RFA သတင်းတောက်မယင်မျိုးသူတင်ပြထားပါတယ်ရှင်။
ချန်ပီယံနယ်မြောက်ပိုင်းနောင်ရှိုးကြောင်မဲမြို့နယ်တွေမှာဒီကနေ့မနက်စောပိုင်းကစလို့စစ်ကောင်စီတပ်နဲ့တပ်မျိုးသားလူမျိုးရေးတပ်မတော်တရနယ်လေးတို့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါရယ်။
နောက်ရှုံမျိုးကနေပြင်းလွင်ဘက်အထွတ်ကြောက်ကြဲရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းအနီးမှာဒီကနေ့မနက်ကတိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်စစ်ကောင်စီဘက်ကဂျက်တိုက်လေယာဉ်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့လုံခြုံရေးအရမြို့မဖော်လို့တဲ့ဒေသခံတယောက်ကRFA ကိုပြောပါရယ်။ဟုတ်ကြမ်းခမိုင်းကဖိုက်တာဂျက်နယ်လာပြစ်သွားပြီ။မနက်9:00ရစပြီးတော့ဖြစ်တယ်။ခုချိန်ဒီကြားနေရာတော့
ကျွန်တော်တို့ရဲ့ဒီနေ့ကတော့ဒီနေ့မနက်ပိုင်းကစလို့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအနေအထားတိုက်ပွဲတွေဖြစ်နေပြီးတော့စစ်ကောင်စီဘက်ကလည်းလေကြောင်းသုံးပြီးတော့အပြင်အထံခုခံနေတယ်လို့ဒေသခံတွေကဆိုပါတယ် နေ့လယ်ပိုင်းမှာတော့နောင်ရှုံမြို့အထွတ်မှာရှိတဲ့စစ်ကောင်စီရဲ့ခမာယာ134လေးတရ115တပ်တွေနဲ့မြို့ပေါ်အထိတိုက်ပွဲတွေပြင်းထန်လာတယ်လို့လည်းပြောပါတယ်အလားတူမန္တလေးတိုင်းမိုးကုံးမြို့နယ်ညောင်ကုန်းရွာမှာလည်းဒီနေ့မနက်ပိုင်းကစလို့စစ်ကောင်စီတပ်နဲ့တရ115တပ်ဖွဲ့တွေတိုက်ပွဲပြင်းထန်ခဲ့ပါတယ် တရ115တရင်ပြန်ကြားရေးဌာနမှလွေးရည်ဦးကတော့စစ်ကောင်စီဘက်ကသူတို့တပ်ဖွဲ့ရှိရာကိုစစ်ကြောင်းထိုးလာလို့တိုက်ပွဲပြန်ဖြစ်နေတာလို့ RFA ကိုပြောပါတယ် တနင်္ဂနွေနေ့ကဝန်ချင်မှာကျမတို့ဒီအောင်ရှိုးတပ်မှာဘောရူတီချလံကတ်မှာစစ်ကောင်စီလက်ထက်တပ်ဖြစ်ပေါ်ခဲ့ပါတယ်။ကျောင်းမင်းအဖြစ်ဒီချိန်ကိုတက်စကန်နေတဲ့မှာကျမတို့တပ်ဖြစ်ပေါ်ခဲ့ပါတယ်။ဒီမနက်တပ်ဖွဲ့မှာကစစ်ကောင်စီကကျမတို့ရှိရာတက်စကန်လေးရအောင်ပေါ့နော်။ကျိုးစစ်စင်တိုက်ခဲ့တဲ့အတွက်ကြောင့်ကျမတို့တပ်ဖြစ်ပေါ်ခဲ့တဲ့ဖြစ်ပါတယ်။
ကျောင်းမဲမြို့မှာတော့ဒီကနေ့မနက်ကရက်ွက်တည်တဲ့ကိုလက်နက်ကြီးနဲ့ပစ်ခတ်ခံရလို့အရက်သား၂ယောက်သေဆုံးခဲ့တယ်လို့ဒုက္ခသည်အရေးကူညီပေးနေတဲ့ကျောင်းမဲမြို့ကန်တယောက်က RFA
ကိုပြောပါတယ်မှန်ခါပါလေဟိုလက်နက်ကြီးကြတယ်ဘောနော်အဲ့အိမ်ကြတာအဲ့မှာအတင်လားရှင်လားမသိဘူးဘောနော်အဲ့မှာလည်းတောင်းမပြဘူးအခုလုံဝဆက်လက်ကြတယ်လုံဝဆက်ကတော့မသိဘူးနောက်နောက်ပြီးတော့နိုင်ဆက်မှာလည်းကြတယ်တင်လားရှင်လားလည်းမသိသေးဘူးလားအဲ့လိုမျိုးပုံစံဖြစ်နေတာအခုကတရားဝင်တော့လို့ဆိုတော့နိုင်ရောက်ပဲ
တိုက်ပွဲတွေကြောင့်ကြောင်မဲမျိုးပေါ်ကစာတင်ကြောင်းတွေနဲ့ဈေးဆိုင်တွေအားလုံးပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းမှာ MNDAA TNLA AA မဟာမိတ်တုံးပွဲရဲ့134ခုဆစ်စင်ရေးဟာ2024ခုနှစ်ဇန်နဝါရီလ17ရက်နေ့မှာတရုတ်နိုင်ငံရဲ့ဂျာဝင်စေဇက်မှုနဲ့ယာယီအပြစ်အခက်ရစဲခဲ့တာပါ
အဲ့ဒီနောက်အချိန်ငါးလကျော်အကြာဒီကနေ့မှာတော့ပထမဆုံးအကြိမ်တိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာဖြစ်ပါတယ်ရှင်။တဆက်ထဲမှာပဲ134ဆစ်စင်ရေကာလအတွင်းမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့တင်းထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်16ခုနဲ့ဆက်ထားတဲ့လမ်းတွေကိုစစ်ကောင်စီကဒီလအလယ်မှာဖြတ်တောက်လိုက်လို့ဒေသခံတွေနောက်ဆက်တွဲပြဿနာတွေကြုံနေရတဲ့အကြားမတ်ကျူလိုက်မျိုး
ီသိမ့်ပိုက်ထားတဲ့နမ်ဂျူမန်တုံနမ်ဆန်နဲ့မိုင်းငေါမြို့တွေကိုအဓိကဆက်သွယ်ထားတဲ့လမ်းပိုင်းတွေကိုတီဘောနဲ့ကြောင်မဲမြို့နှစ်နေရာကနေဖြတ်စည်းပိတ်ဆို့ထားပြီးတော့ကိုကန့်တက်မတော် MNDAA သိမ့်ပိုက်ထားတဲ့တိန်နီကွန်လုံချင်းရွှေဟော်နဲ့လောက်ကင်ကိုအဓိကဆက်သွယ်ထားတဲ့လမ်းပိုင်းကိုတော့လာရှုံမြို့နယ်အတွင်းနေရာ3ခုကနေဂျွန်လ13ရက်နေ့မှာဖြတ်တောက်လိုက်တာပါ။တိုက်ပွဲဖြစ်တဲ့2023အောက်တိုဘာလကလေးကမူဆယ်လာရှုံမန္တလေးပြည်တော်စုလမ်းမကြီးမှာကုန်ကားကြီးတွေသွားလာလို့မရတော့တာကြောင့်တပိုင်းတနိုင်ကားငယ်တွေနဲ့ပဲတော်လန်းတွေကနေကုန်စီနဲ့လူတွေကိုတည်ယူပို့ဆောင်နေကြရတာဖြစ်ပါတယ်။လက်ရှိသွားလာနေတဲ့လမ်းတွေကိုလည်းစစ်ကောင်စီဘက်ကမြောင်းတူးပြီးတော့ထပ်မံဖြတ်တောက်လိုက်တာကြောင့်တပိုင်းတနိုင်ကုန်စီပို့တဲ့ကားငယ်တွေပါသွားလာလို့မရတော့ပါဘူး။ဖြတ်တောက်ခံထားရတဲ့နေရာတွေကနေလူနဲ့ကုန်စီတွေကိုအပြောင်းအရွှေ့လုပ်ပြီးသွားနေရတာကြောင့်ကုန်စီတဲဆောင်ကားတွေနှစ်ဆနီးပါးဈေးတက်သွားတယ်လို့ကိုရိုင်းကြုံရတဲ့ရင်မောင်းတူကပြောပါရယ်
။သွားခံစိုက်ကိုမရှိတော့တာဘာမှမကြံဘူး။ဒီအခုဟိုဘက်ဒီဘက်ကန်လေးတော့ခဏတိုင်းတော့ကုန်တယ်။ကိုပစ္စည်းကိုခဲပြီးဟိုဘက်ဒီဘက်ပေးရလာတယ်။အဲ့ဒါဘာမှမထူတော့ဘူးလေ။အဲ့ဒါခဏနားလာပဲတောင်းနေလေ။
ဒီလိုတည်ယူပို့ဆောင်ရေးအခက်အခဲအပြင်ကုန်ပစ္စည်းတည်ဆောင်ခွင့်တွေကိုပါကန့်သက်ခံရတာကြောင့်ပစ္စည်းတွေပြက်လက်တဲ့အထိဖြစ်လာတယ်လို့တိန်နီမျိုးကမုံမျိုးစုံရောင်းတဲ့ဆိုင်ရှင်တို့ကပြောပါဗျ။ဒ
အဲ့မှာသူတို့မဆင်းတရတဲ့အခါကျတော့အဆင်ပြေတော့ဘူးကျွန်တော်တို့မှအဲ့မှာဒီတော့မှမုံရောင်းနေတာစီတီကပြတ်သွားတယ်ဒါအဓိကကိုယ်စီစဉ်မှုကဒါရှိကနေကြောင်းချေတာဟုတ်လားဆော့ဘပုံကဘာငါဆိုဒီမှာတော့တက်တော့အောင်ဖြစ်နေ
ကိုခိုင်မျိုးမှာတော့အခုရက်ပိုင်းစံတအိတ်ကိုငွေကျပ်5000အထိဈေးတက်သွားတယ်လို့ကိုခိုင်မျိုးကန်တူကပြောပါတယ်
ဒါရှိတဲ့ဆားများရှိတဲ့လူ900နေတော့ရပါစား။ရှိတဲ့ခိုင်းကတသိန်း2000ပဲ၊တသိန်း9000ကျော်သွားပြီခင်ဗျာ။ဒီမှာကလည်းမျောလို့တော့မရတော့ပေါ်ဆောင်မှုလို့ပေါ်ကျိုးလို့ဆိုတော့ဒီမှာကတော့စဉ်းစားမိတာကရှမ်းစင်တို့တင်ပြရထုတ်တဲ့ရှမ်းသာလား
။ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေဟာဒီလိုကုန်စည်ပြတ်တောက်တာကိုကြုံနေရတဲ့အပြင်အခြေခံဆေးဝါးတွေပါပြတ်လက်လာတာကြောင့်စီးချိုသွေးတို့နှလုံးနဲ့တခြားနာတာရှိကျန်းမာရေးချို့တဲ့သူတွေအရေးပေါ်စိတ်ယုံစည်းကံပြရမယ့်သူတွေအတွက်စိုးရင်စရာအခြေအနေဖြစ်နေပါတယ်။Number 2 Namsan နဲ့ Mantou မြို့နယ်တွေမှာလည်းအခုရက်ပိုင်းမှာစံတအိတ်သေးယူက7000ကျော်အထိဈေးတက်သွားတယ်လို့ Number 2 မြို့ကန်တွေကပြောပါဗျ။နောက်ပိုင်းမှာကုန်စည်နှုန်းတွေဒီထက်ပိုပြီးတက်လာနိုင်တယ်လို့အခြေခံစားတောက်ကုန်နဲ့ဆေးဝါးတွေပြက်လက်တဲ့အထိဖြစ်လာနိုင်တာကြောင့်ဒေသခံတွေစိုးရိမ်နေကြပါဗျ။ Hike အပြည့်ရက်စာချုပ်အရနှစ်ဖက်တက်တွေအနေနဲ့ရောက်တဲ့နေရာမှာအပြည့်ရက်ထားဖို့မြောက်ပိုင်းအဖွဲ့တွေဘက်ကရှမ်းပြည်နယ်မြောက်ပိုင်းမှာမြို့သိမ်းတိုက်ပွဲတွေဆက်မလုပ်ဖို့စစ်ကောင်စီဘက်ကလည်းအပြစ်ရထားတဲ့မြို့တွေမှာလေချောင်းလက်နက်ကြီးတွေနဲ့ပစ်ခတ်တာမလုပ်ဖို့နေဆက်ကုံသွဲရေးစခန်းတွေပြန်ဖွင့်နိုင်ဖို့နဲ့အပြစ်ရစာချုပ်ခိုင်မာရေးအတွက်ဆက်ဆွေးနွေးဖို့စတာတွေကိုသဘောတူခဲ့ကြတာဖြစ်ပါတယ်ရှင်
။အခုတခါအိန္ဒိယနိုင်ငံမနီပူပြည်နယ်အင်ဖာထောင်မှာဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတွေဟာသူတို့ကိုစစ်ကောင်စီထံပြန်မပို့ဖို့အစာငတ်ခံဆန္ဒပြနေတာ10ရက်ရှိလာပေမဲ့ထောင်အာဏာပိုင်တွေကဖြည့်ရှင်းမပေးသေးတဲ့အကြောင်းမတ်ထထက်အင်ရောင်တင်ပြထားပါရှင်
။အိန္ဒိယနိုင်ငံမနီပူပြည်နယ်အင်ဖာအချင်းထောင်မှာဖမ်းဆီးခံထားတဲ့မြန်မာဒုက္ခသည်တွေအစာငတ်ခံဆန္ဒပြတာ10ရက်ရှိပြီဖြစ်ပေမဲ့အာဏာပိုင်တွေဘက်ကဘာမှညှိနှိုင်းဖြည့်ရှင်းပေးတာမရှိဘူးလို့ဆန္ဒပြသူတွေနဲ့ကုညီပေးနေသူတွေကပြောပါတယ်။ဖန်စီခံထားတဲ့မြန်မာဒုက္ခသည်တွေကိုမဏိပူအစိုးရကစစ်ကောင်စီလက်ထက်အတင်းအကျပ်ပြန်ပို့ဖို့စီစဉ်နေတာကြောင့်ဇွန်လ16ရက်နေ့ကစပြီးအမျိုးသား69ယောက်စတင်ဆန္ဒပြခဲ့တာပါဒီနေ့အထိညှိနှိုင်းဖြည့်ရှင်ပေးမှုမရှိတာကြောင့်ဆန္ဒပြမှုကိုအရှိန်မြင့်တင်ဖို့ရှိတယ်လို့အိန္ဒိယမြန်မာလေလာဆောင်ကြည့်ရေးအဖွဲ့အိန္ဒိယဖော်မြန်မာတာဝန်ခံဆလိုင်းဒူခါက RFA ကိုပြောပါတယ
်ဒီဆန္ဒပြတာကတပတ်ကျော်လာပြီဆိုတော့ပုံသူတွေကတအားပြန်ပန်းကြပြီပေါ့နော်အတူတူလေတောင်ဝရှိတဲ့သူတွေကလည်းအခုချိန်ထိသူတို့တောင်းဆိုချက်မလိုက်လျော့ပေးတဲ့ခါကျတော့သူတို့ကတော့သူတို့တောင်းဆိုချက်အောင်မြင်တဲ့အဖြစ်ကိုဆက်လက်ပြောမှာဆန္ဒခံဆန္ဒပြဖို့ပြင်ဆင်ထားတယ်ဆိုတော့ဒီအစိုးရအာဏာပိုင်တွေကသူတို့တောင်းဆိုချက်ကိုပိုအယုံဆိုင်လာအောင်ကြိုးကြော်တိုင်းနဲ့လုပ်ဖို့ပြင်ဆင်နေပါတယ်
လက်ရှိအင်ဖာအချင်းထောင်တွေမှာဖမ်းဆီးခံထားတဲ့မြန်မာစစ်ဘေးဒုက္ခသည်159ယောက်ကျန်ရှိနေသေးတယ်လို့ဆိုပါတယ်လုံခြုံရေးအမည်မဖော်လို့တဲ့ဆန္ဒပြသူအကျဉ်းသားတယောက်ကတော့ဇွန်လ18ရက်နေ့မှာအာဏာပိုင်တွေရဲ့ဖြိုခွင်းမှုကြောင့်ဆန္ဒပြသူ3ယောက်တရားရခဲ့ပေမဲ့ဆက်ပြီးဆန္ဒပြသွားမယ်လို့ RFA ကပြောပါတယ
်။အဲ့ဒီတံခိုးလေးရောချီပြီးတော့ကျွန်တော်တို့3ယောက်ထိသွားတဲ့ကျွန်တော်တို့ကိုညှိနှိုးဆောင်နေကြီးရဲ့ကျွန်တော်တို့ကတော့လုံးဝတော့မဆုံးတော့ဘူး။ကျွန်တော်တို့ကလုံးပြင်းပါပဲ။ဒီကျွန်တော်တို့ဆန္ဒပြတာကိုရင်တော့ဘယ်လိုဆိုတော့ကျွန်တော်တို့ကမိုးလေးမိုးလေးကိုလုံးဝ
လက်ရှိဆန္ဒပြသူတွေထဲက33ယောက်ဟာအာဟာရချို့တက်လာတာကြောင့်အာဏာပိုင်တွေနဲ့ညှိနှိုင်းပြီးဆန္ဒပြတာရပ်လိုက်ပေမဲ့66ယောက်ကတော့ဆက်လက်ပြီးဆန္ဒပြနေတယ်လို့ဆိုပါတယ်။ဒါ့အပြင်ဆက်လက်ဆန္ဒပြနေသူတွေကအမျိုးသား2ယောက်လည်းစေယုံတင်ထားတယ်လို့အကူအညီပေးနေသူတွေကပြောပါတယ်အဲ့ဒီအကျဉ်းသားတွေဟာပြည်တံကြခံပြီးပေမဲ့ဆက်လက်ထိန်းသိမ်းခံထားပြီးလူခွင့်ရေးချိုးဖောက်ခံနေရတယ်လို့အိန္ဒိယမြန်မာလေလာဆောင်ကြည့်ရေးအဖွဲ့အိန္ဒိယဖော်မြန်မာတာဝန်ခံဆလိုင်းဒူခါက RFA ကိုပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအိန္ဒိယတန်ယုံ၊နယူးဒေလီကမြန်မာတန်ယုံနဲ့ UNHCR ယုံတို့ကို RFA ကအီးမေးလ်ပို့မေးမြန်းထားပေမဲ့ပြန်လည်ဖြေကြားတာမရှိသေးပါဘူး။India for Myanmar Black Money Campaign Defend Myanmar Democracy နဲ့စင်ငိမ့်ပန် Foundation အဖွဲ့တွေကတော့အာသန်နဲ့မဏိပူရာပြည်နယ်ကအချင်းထောင်တွေမှာဖမ်းဆီးခံထားတဲ့မြန်မာနိုင်ငံသားတွေနဲ့စစ်ဘေးဒုက္ခသည်တွေကိုမြန်မာပြည်ပြန်မပို့ဖို့အိန္ဒိယအစိုးရထံဇွန်လ19ရက်နေ့မှာတောင်းဆိုထားပါတယ်။မဏိပူပြည်နယ်အာဏာပိုင်တွေကအင်ဖာအချင်းထောင်မှာဖမ်းခံထားတဲ့မြန်မာအမျိုးသမီး38ယောက်ကိုဇွန်လ17ရက်နေ့မှာစစ်ကောင်စီထံပြန်ပို့ခဲ့တယ်လို့မေလ2ရက်နေ့ကလည်းနောက်ထပ်38ယောက်ကိုပြန်လွှဲပေးခဲ့ပါတယ်ရှင
် RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်